နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ဖြစ်တာဝန်ယူခဲ့ဘူးသူရှေ့နေကြီးဦးကြည်ဝင်းဟာတရားဥပဒေစိုးမိုးရေးပိုင်းနဲ့ပတ်သက်ပြီးတော့သူနိုင်တဲ့တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်တယ်လို့တားဖြစ်သူကပြောပါတယ်။ဧပြီလ25ရက်နေ့ဗိုလ်ဟူးနေ့မနေ့တနာယီပတ်ဝန်းကျင်မှာအသက်ရှက်86နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်တဲ့ရှေ့နေကြီးဦးကြည်ဝင်းနဲ့ပတ်သက်ပြီးတော့အမှတ်တရတချို့ကိုပြောပြပေးဖို့တားဖြစ်သူကိုရနိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်ပြီးတော့မေးမြန်းတဲ့အခါကိုရနိုင်ကအခုလိုစပြီးတော့ပြောပါတယ်။
သူအမြဲတမ်းကျွန်တော်ပြောတဲ့ထက်မှာမမသာသာကျွန်တော်တို့အဖြစ်ဆုံးတစ်ခုရှိရဲ့အဲ့တော့သူအရင်ဟာပြောမှုတော့သူဒီ1960နှစ်ပေါ့နော်တော့စစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းမှာသူ့သူငယ်ချင်းတွေတော်တော်များများတချို့ပေါ့လေဒီနိုင်ငံကြောက်ထွက်ကြတယ်အမေရိကန်တို့ဘာတို့လာကြတယ်သူ့လည်းခေါ်တယ်သွားရအောင်သူပြောခေါ်တယ်အဲ့မှာသူကဘာပြောလဲဆိုတော့သူမလိုက်ဘူးတဲ့သူကဒီနိုင်ငံမှာမွေးတယ်ဒီနိုင်ငံမှာကြီးတယ်ဒီနေဒီမှာပဲဟောဖြစ်တာဆိုတော့သူ့အနေနဲ့ဒီနိုင်ငံကိုအလုပ်ကျွေးပြုရမယ်ဆိုပြီးတော့သူအဲ့လိုပြောပြီးတော့သူနေခဲ့တယ
်ဘုရားဘာသာဝင်အများစုဖြစ်တဲ့တိုင်းပြည်မှာဘာသာကွဲတူဖြစ်ပေမဲ့လည်းတခြားမတူကွဲပြားတဲ့လူမျိုးဘာသာတွေအပေါ်ရှေ့နေကြီးဦးကြည်ဝင်းရဲ့ခံယူချက်တစ်စိတ်တစ်ပိုင်းကိုဒါဖြစ်သူကိုရန်နိုင်ပြန်ပြောပြတာကနေသိနိုင်ပါတယ
်ကျွန်တော်ဖေကသူကကပြပါအင်္ဂလိပ်ဘာမှာကပြပါဒါမှမဟုတ်ဒီနိုင်ငံမှာမွေးဒီနိုင်ငံမှာကြီးတဲ့အတွက်ဒီနိုင်ငံကိုအလုပ်ကျွေးပြုရမယ်ဆိုတဲ့စိတ်နဲ့သူနေခဲ့တယ်ပေါ့လေအခုချိန်ထိလည်းအဲ့လိုပဲသူနေသွားတယ်ဘယ်လိုပဲဖြစ်ကပြတယောက်ဖြစ်နေကြတာဒီမြန်မာနိုင်ငံဟာသူမွေးတဲ့နိုင်ငံသူချစ်တဲ့နိုင်ငံအရင်ကသူအမြဲတမ်းဒီနိုင်ငံတော့ကျိုးပြုဖို့ပဲတန်နိုင်တဲ့ဘက်ကအကျိုးပြုပြီးနေခဲ့တာကတော့ကျွန်တော်တို့မမရရပေါ့ဘာသာရေးရဆိုရင်လည်းသူကခရစ်ယာန်တယောက်ဖြစ်ပေမဲ့သူကဗုဒ္ဓဘာသာပဲဖြစ်ဖြစ်တခြားဘာသာပဲဖြစ်ဖြစ်လေးလေးသာသာရှိတယ်အဲ့ဒီဟာတွေကတော့ဖောက်ကင်တယောက်အနေနဲ့ကျွန်တော်မမရရရှိရပေါ့လေ
ဘဝတသက်တာလုံးနီးပါဥပဒေပညာနဲ့အတမိုးဝမ်းကြောင်းကဲ့သို့ဦးကြည်ဝင်းရဲ့ဥပဒေကျိုးဆောင်ဘဝမှာအထင်ရှားဆုံးလိုက်ပါဆောင်ရွက်ခဲ့တာကတော့ဒေါက်အောင်ဆန်းစုကြည်ရဲ့ပုဂ္ဂလိကရေးနဲ့နိုင်ငံရေးဆိုင်ရာအမှုကိစ္စရပ်တွေလို့ဆိုရင်မှားမယ်မထင်ပါဘူ
း။တောင်ဆန်းစုကြည်ရဲ့အငွေမှုနဲ့ပတ်သက်ပြီးတော့စပြီးတော့လိုက်ဖြစ်တဲ့ကိစ္စလည်းတော်တော်လေးနောက်တော့မမသာသာပဲ။တောင်ဆန်းစုကြည်နေကြေကျုပ်ခံနေရတယ်။အဲ့ဒီအချိန်မှာတစ်ဖက်ကနေပြီးတော့တစ်ဖက်သက်စစ်ဖို့ဆိုပြီးတော့လုပ်တယ်။တရားရုံးကလည်းတော် notice ပေးပြီးတော့တစ်ဖက်သက်ဆက်သွားမယ်ဆိုပြီးတော့လုပ်တယ်။ဒီကျေကျုပ်ကြောက်ခံရတဲ့လူကိုအင်းရှင်းမှာတော့ပြီး notice ပေးတော့ဘယ်လိုလုပ်သိပြီးတော့ဘယ်လိုလုပ်ဒီဟာကိုတရားရင်ဆိုင်နိုင်မလဲ။အဲ့ဒီအတွက်သူ့အနေနဲ့ဥပဒေပိုင်းရပါလိမ့်။သူတက်နိုင်တဲ့ဘက်ကသူစူးစမ်းပြီးတော့ကူညီခဲ့တယ်။ဒါမတရားထင်လို့ပေါ့လေ။ကျောင်းနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်ကိုသူဟိုတက်နိုင်တဲ့ဘက်ကပေါ့ဗျာ။ပေါင်းစုံကသူဘယ်ကနာပဲဘယ်အပိုင်းအပဲတကြတာဝေစုမွေးတော့လုတ်ခဲတာပေါ့လေအဲ့ဒါတွေကတော့ကျွန်တော်တို့မမသာသာဖြစ်ခဲ့တဲ့အရာတွေပေါ့။ဒေါက်ဆန်စုကြည်နဲ့ပတ်သက်ပြီးတော့ဒီနေအွေမှုတဲ့တပည့်ရဲ့လောက်ကြံသက်ဖြတ်မှုနဲ့ပတ်သက်ပြီးတော့လည်းသူလိုက်ပါဆောင်ရခဲ့တယ်။နောက်ပိုင်းမှာဒီကျောင်းရတွန်းပေါ့အမေရိကန်နိုင်ငံသားတယောက်ဒေါက်ဆန်စုကြည်ရဲ့နေနဲ့ကိုခိုးဝင်တဲ့ကိစ္စမှာတစ်ဖက်ကနေပြီးတော့သာတော့ဆန်းစုကြည်မှာအပြစ်ရှိရဲဆိုပြီးတော့ဟောလုံးတဲ့ကိစ္စကိုသူ့အနေနဲ့တရားဥပဒေကြောင်းအရမမှန်ကန်ကန်ဖြစ်နိုင်ဖို့အတွက်သူတက်နိုင်တဲ့ဥပဒေပညာနဲ့အစွမ်းကုန်ကြိုးစားခဲ့ပါတယ်။အဲ့ဒါကြီးကတော့ကျွန်တော်အတွက်အမှတ်တရရှိရရပ
ါကိုလုံးသူရှိနေကြီးဦးကြည်ဝင်းရဲ့တားဖြစ်သူကိုရန်နိုင်ပါဦးကြည်ဝင်းရဲ့ကျွန်းကြံရစ်တဲ့ရုပ်ကလပ်ကိုလာမယ့်ဧပြီလ29ရက်နေ့ကျရင်ထိန်ပင်ခရိယံတင်ကြိုင်မှာကုသွင်းတဲ့ကြိုမှာဖြစ်ပါရယ်ခင်ဗျာ။